င်သစ်နိုင်ငံပါရီမြို့လေကောင်မှာရှိတဲ့အထင်ကျအနောက်ဆက်သံကက်သီဒရယ်ဘုရားကျောင်းကြီးမှာတနင်္လာနေ့ကမိအကြီးကျယ်လောင်ကျွမ်းခဲ့တဲ့အတွက်အပျက်စီးအတော်များများရှိခဲ့ပါတယ်။ဒါပေမဲ့သမိုင်းဝင်မျှော်စင်နှစ်ခုမပျက်စီးအောင်တော့ချိုးစားနိုင်ရတယ်လို့မိသက်သမားတွေကပြောပါတယ်။ဒါ့အပြင်ဘုရားကျောင်းရဲ့ပင်မအဆောက်အဦမပျက်စီးအောင်လည်းလုပ်ပေးနိုင်ခဲ့ပါတယ်လို့ပါရီမိသက်တပ်ဖွဲ့အကြီးကျယ် Young Clock Gallus ကပြောပါတယ်။ဒီဘုရားကျောင်းကြီးကို12ရာစုကတည်းကတည်ဆောက်ထားခဲ့တာဖြစ်ပါတယ်။ဘုရားကျောင်းခေါမိုးကနေစတင်လောင်ကျွမ်းခဲ့တဲ့နေ့ကြောင့်အဆောက်အဦအမြင့်ဆုံးပိုင်းဖြစ်တဲ့ဆုလမုံချုံပြိုကျသွားခဲ့တာပါ။ဘုရားကျောင်းရဲ့အစိတ်ပိုင်းတော်တော်များများမှာဉာဏ်တွေဆင်ထားတာဖြစ်ပြီးအထက်ကချီးယုတ်ထုတွေကိုပြန်လည်မွမ်းမံဖို့ပြီးခဲ့တဲ့တရင်ပတ်တုန်းကပဲရွှေ့ပြောင်းထားခဲ့တယ်လို့တောင်းကန်အရာရှိတွေကပြောပါတယ်။မိလောင်နေတဲ့ဘုရားကျောင်းကနေအောက်ကိုပြားရီလင့်ကျနေတဲ့အတွက်အမှုပဝန်ကျင်ဒေတာမှာလူရင်းရှိတော်မိတ္တသမားတို့ကဖေချာဖေရှားခဲ့ကြတာပါ။ဒေတာဆံလကင်မြခွန်လိုက်မတိုင်ခင်ကလေးမှာလည်းစတဲ့လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အခုလိုမိလောင်ကျွမ်းမှုကြောင့်ပြင်သစ်သမားအိမ်မန်းရဲမဲခွန်ကပြင်သစ်နိုင်ငံရဲ့အမျိုးသားမျိုးဝါဒဆိုင်ရာရုပ်သံလင်းကုန်းပြောကြတဲ့အစီအစဉ်ကိုဆိုင်ရန်လိုက်ပါတယ်။အမေရိကန်သမားဒေါ်နယ်ထရမ့်ကလည်းပါရီကဒေါ်ထရမ့်ဖျားချောင်းကြီးမိကြီးကျယ်လောင်ကျွမ်းနေတာမြင်တွေ့ရတဲ့စိတ်မချမ်းမသာဖြစ်ရကြောင်းပြည်ထောင်စုကရေးသားပြောဆိုပါတယ်။အလဲခိကဆက်လုပ်ခဲ့တဲ့ဒီဖျားချောင်းကြီးကဥရောပမှာကမ္ဘာနဲ့ကြီးသွားအများဆုံးတွားရောက်ကြည့်ရှုတဲ့သမိုင်းဝင်အဆောက်အဦတွေဆိုတာတစ်ခုဖြစ်ပြီးတော့နှစ်ဆယ်လူပေါင်း73တန်းလောက်လာရောက်ကြည့်ရှုတဲ့နေရာလေးဖြစ်ပါတယ်။ဒီဖျားကျောင်းကြီးဟာနာမည်ကျော်ဆိုင်ရှာဗစ်တာဟျူဂိုရဲ့ဂန်လွေမြတ်ဝတ္ထုတော်ဖြစ်တဲ့ Hunchback of Notre Dame Saint-Denis နေရာလေးဖြစ်ပါတယ်။